မန္တလေးတိုင်းမြင်းကြံမြို့စခါရွာအပါဝင်ရွာ300လောက်ကတောက်တုံးနှီးခိုးနေရတဲ့မြတ်နန္ဒာဆယ်အနီးမှာမြေလွတ်မြေရန်ရှင်းလင်းပြီးတော့စီမံကိန်းအတွက်မြေတူးဆက်ကြီးတွေနဲ့တူးဖော်နေတဲ့အတွက်စခါရွာကဒေသခံ900လောက်ဟာဆန္ဒပြခဲ့ပြီး300လောက်ကတော့မြေတူးဆက်တွေကိုတားဆီးခဲ့ပါတယ်တောက်တုံးရေသာမကတဘာဝပတ်ဝန်းကျင်မှာပျက်စီးဆုံးရှုံးမှုတွေဖြစ်နေပါပြီလို့တဘာဝပတ်ဝန်းကျင်ထင်းထင်းကြီးလှုပ်ရှားနေတဲ့ Green for All အဖွဲ့ကလည်းပြောပါတယ်အကြောင်းစုံကိုမတ်အေးမှာကသတင်းပေးပို့ထားပါတယ
်မြင်းညာခရိုင်အတွင်းကစခါရွာရတိနှမ်းရွာဂွေးပင်ရိုးရွာစတဲ့ကျေးရွာတွေကထောင်ထဲချီရှိတဲ့ဒေသခံတွေတောက်တုံးရေအတွက်အမိခိုးပြုတ်နေရတဲ့ဆယ်ရေကန်ပျက်စီးမှာကိုစိုးရင်ပြီးဒေသခံတွေကကန့်ကွက်ဆန္ဒပြနေရတာဖြစ်တယ်လို့တဘာဝပအဝင်ကျင်ထိတ်သိမ်းလှုပ်ရှားတဲ့ Green for All အဖွဲ့ရဲ့တာဝန်ခံဒေါက်တာစိုးနိုင်ကပြောပါတယ
်ဒီ1950ကျော်ကပေးခဲ့တဲ့ဒီစခါရွာရဲ့ရွာထိပ်ကတောက်ရေကန်တွေကိုရေတဆင့်ဖြည့်ပြီးနေတဲ့ဆယ်ပေါ့ဗျာဟိုအဲ့ဆယ်ကိုရေကျတဲ့ရေလိုင်းကြောင်းတွေကိုဒီမန္တလေးကြီးလာကြီးအစိုးရကလို့ပြောတာပဲအဲ့ဒါကိုနေရာဖော်ထုတ်ရေးနေရာနဲ့နေရာဖော်ထုတ်ရေးဆိုပြီးတော့ဖော်ထုတ်ပြီးတော့အဲ့ဒါကိုသိမှုကျူးစားတဲ့အတွက်ကြောင့်မို့ဒီဇော်ကြီးရသားတွေကမပြေရလို့ဆန္ဒပြကြတာ။ဒီကရာချီပြီးတော့ဆယ်ဟိုကြကောင်းတဲ့ယူတွေကိုပိတ်ပြီးတော့ရေလိုင်းကြောင်းတွေကိုပိတ်ပြီးတော့သူတို့ညီကွက်ပေါ်ပြီးယူနေတဲ့ဘောရှိပါလေ။ဆယ်ဟိုအဲ့လိုရေလိုင်းကြောင်းတွေပိတ်လိုက်မယ်ဆိုလို့ရှိရင်ဆယ်ဟိုရေကြတွေကျက်သွားပြီးတော့ဇွာထိပ်မှာရှိတဲ့ဖုန်းကြောင်းကန်တွေ၊ဇွာသုံးရေကန်တွေ၊ဇွာအိုက်ကကန်တွေကိုမွေးယူပဲအားကိုးရတာဗျ။အဲ့ဇွာမှာတင်ရှိရတစ်ထောင်လောက်တူးမှရေထွက်တာ။လူတိုင်းမတူးနိုင်ကြဘူး။ကျန်းကျန်းသွားလို့ရှိရင်ရွာထိပ်ကသူတောက်သုံးရေကန်တွေကိုပြီးတဲ့ကန်တွေကိုလည်းချီးပြီးနိုင်မှာမဟုတ်တော့ဘူးအဲ့တော့သူတို့အတွက်တောက်သုံးရေဆက်ချက်ချင်နိုင်တယ်ဆိုပြီးတော့ချီးနိုင်ရင်းကိုရပ်ပြတ်မှုဆန္ဒပြကြတာပါခင်ဗျာဒီနေ့ဆန္ဒပြတဲ့ဒီဘုတ်ထဲမှာပါတဲ့အင်အားက900လောက်ရှိပါတယ်ရွာမှာအခုမြေထိုးမြေပေါ်ဆက်ပြီးနားမှာတို့ဒီမျိုးပေါ်မှာဆန္ဒပြတဲ့အချိန်မှာနောက်ကနေပြီးတော့မြေပေါ်ဆက်တွေနဲ့မြေထိုးဆက်တွေနဲ့ထိုးမဆိုးလို့ဆိုပြီးတော့အဲ့နားမှာစောင့်ချက်နေတဲ့အင်အားက300လောက်ချန်ခဲ့ပါတယ်သူတို့
ဒေသခံအင်အား800ခန့်လောက်ကစီမံကိန်းဆက်မလုပ်ဖို့မြေတူးဆက်တွေကိုရပ်တန့်ဖို့တောင်းဆိုနေပေမဲ့အာဏာပိုင်တွေဘက်ကတော့ဆက်လုပ်မယ့်အခြေအနေရှိတယ်လို့လည်းသူကဆက်ပြောပြပါဗျာ။အဲ
နောက်ဒီဒီဟာကိုစီမံကိန်းဖော်ထုတ်ဖို့အတွက်ဟိုတိုင်းတာရေးဆိုတာကရမငွေချပေးထားတာဖြစ်တယ်ဘတ်ဂျက်ချပေးထားတာဖြစ်တယ်။ဒါကကျွန်တော်တို့ကသူတို့ကသုံးဖို့အတွက်လုပ်ဖို့အတွက်မင်းရည်တာဖြစ်တဲ့အတွက်ကြောင့်မို့သူတို့ကတော့ဆက်လုပ်ရမှာလို့ပြောပါတယ
်။အခုလိုစီမံကိန်းလုပ်မဲ့ကိစ္စဟာတဘာဝပတ်ဝန်းကျင်ပြည့်စည်မှာကိုစိုးရင်ရပြီးအခုလောလောဆယ်မှာပဲနှစ်ပေါင်းရာချီရှိနေတဲ့တစ်ပင်တွေပြည့်စည်ရတဲ့အတွက်မကြခင်မှာပဲတဘာဝဘေးတံကိုအဲ့ဒီဒေသကလူတွေခံစားရမှာဖြစ်တယ်လို့လည်းဒေါက်တာစိုးနိုင်ကဆိုပါတယ်
။အဲဒီခြေကတကယ်လို့မရှိတော့ဘူးဆိုရင်တကယ်လို့၆ပြည့်ပြီးတော့ဘုန်းဟောင်းဆိုလို့ရှိရင်ဒီဘက်လေးမှာပေါက်နေတဲ့ဆန်းတော်တွေရောမကြီးမြင့်တွေရောတကြီးဝါးကြီးတွေပေါက်နေတာတွေအားလုံးကဒီမတော့ရတဲ့နဲ့ပဲမိုးကြီးမတော့ရတာနဲ့ပဲဒါတွေကဆုံးရှုံးသွားနိုင်တယ်။ခုကသူတို့ညီထိုးထားတဲ့ဒီက150 200လောက်မှာတစ်ပြည့်ကြီးအကုန်လုံးအမြင့်ကပါအကုန်လုံးကျူးသွားတဲ့အတွက်ကြောင့်မလို့အကုန်လုံးဖောသွားတဲ့အတွက်ကြောင့်မလို့အဲ့နာမှာကတလင်းခေါင်ကြီးဖြစ်နေကြပြန်ပြောင်းတလင်းဖြစ်နေတယ်မိုးရွာလို့ရှင်ပြကြတယ်ဒီလိုတော့ဒီတစ်ပြည့်ကမိုးရွာကိုကာကွယ်ပေးထားပြီးမြေကြီးကောင်ကိုကာကွယ်ပေးထားပြီးဆယ်လေးကိုချတဲ့ကြီးဟာလူချီးရင်တန့်ရှင်းနေရတယ်အခုတော့သူတို့တွေအဲ့ဒီတစ်ပြည့်ကြီးကိုအကုန်လုံးဘောနဲ့ထိုးပြတဲ့အတွက်ကြောင့်မလို့တစ်ပြည့်ကြီးတကယ်ဖြစ်ဖို့ရတာအနည်းပေါင်းရာချီပေါက်လာတာအဲ့တော့အဲ့ဒီတစ်ပြည့်ကြီးမရှိရတဲ့အတွက်ကြောင့်မလို့ပို့ပြီးတော့ပူလာနိုင်တယ်အဲ့တော့ဝင်ရင်ဒေတာမှာစိမ့်ချက်တွေမရှိရတဲ့အတွက်ကြောင့်မလို့ပို့ပြီးတော့ချောက်ပြီးလာ
ဒေတာငန်ကြီးကတော့တောက်တုံးရေခက်ခဲတဲ့ဒေတာဖြစ်တဲ့အတွက်ဆယ်ရေကန်ပျက်စီးမှာကိုစိုးရိမ်မှုရှိနေပြီးဒီစီမံကိန်းကိုဆက်မလုပ်သင့်ဘူးဆိုပြီးပြောဆိုနေကြပါတယ်ရှင်